ပြင်းပြင်းနဲ့ဖလန်းခရိုင်ရီခေါ်ရာမြို့ကစစ်တပ်စခန်းကိုချင်းကာကွယ်အဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်တပ်ဖက်ကလေကြောင်းပစ်ခတ်တာတွေလုပ်ပါတယ်ရီခေါ်ရာမြို့ကဒေသခံတွေအိန္ဒိယဘက်ကိုထွက်ပြေးတင်းဆောင်ကြရပါတယ်ရီခေါ်ရာမြို့ကအခြေအနေတွေကိုနှမ်းလောင်ပြပြပေးပါအောင်ရှင်
အိန္ဒိယမြန်မာနယ်စပ်ရီခေါ်ဒါမျိုးကစစ်တပ်တပ်ဆွဲထားတဲ့စခန်းကိုချင်းကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးနိုဝင်ဘာ12ရက်ညပိုင်းကလေးကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးနိုဝင်ဘာ13ရက်မနက်ပိုင်းမှာတော့တင်ပိုင်နိုင်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်စစ်တပ်ဖက်ကလည်းလေကြောင်းကနေပြန်လည်တိုက်ခိုက်ခဲ့ကြောင်းနဲ့စစ်တပ်တပ်ဆွဲထားတဲ့စခန်းတစ်ခုနဲ့အပေါ်စခန်းတစ်ခုကိုတင်စီနိုင်ခဲ့ပြီးစစ်သားတချို့ကိုဖမ်းဆီးနိုင်ခဲ့တယ်လို့ချင်းအမျိုးရာတပ်ဦးချင်းအမျိုးရာတပ်မတော်ပြောခွင့်ရစလိုင်းထက်နေကအခုလိုပြောပါတယ
်ရီခေါ်တာအထိုင်စခန်းတစ်ခုကိုကျွန်တော်တို့တွားရောက်ပြီးတော့တိုက်ခိုက်တယ်အခုဒီမနေ့9နိုင်6နိုင်လောက်မှာကျွန်တော်တို့အပြင်းသိမ်းနိုင်ခဲ့တယ်ပေါ့နော်အဲ့အဲ့ဒီမှာအဲ့ဒီအောက်ကနေရှိတဲ့ဒီကိစ္စခန့်တခုတော့သူတို့ကြံသေးတယ်ပေါ့နော်အဲ့ဒါကိုဆက်လက်ပြီးတော့ကျွန်တော်တို့ဆက်လက်သိမ်းဖို့ကြိုးစားနေပါတယ်အဲ့ဒီမှာချက်ဖိုက်တာတစ်စီးရတော့လာသွားတယ်ဆက်လက်ပြီးတော့လာနိုင်မယ့်အနေအထားရှိတယ်လို့တော့ကျွန်တော်တို့အဲ့ဒါလိုခံထားတယ်ပေါ့အဲ့ဒီမှာသူတို့ထက်ကနေအား5ယောက်6ယောက်လောက်တော့အရှင်ထားနိုင်ခဲ့တယ်ပေါ့ဒီနေ့ဒီပါတီသိရှိဖို့တော့ရှိတယ်အတိအကျတော့ကျွန်တော်တို့အမတိသေးဘူးပေါ့နော်
စစ်တပ်ဟာရီခေါ်ဒါမျိုးရဲ့အမှတ်တရက်ွက်နဲ့အမှတ်နဲ့ရက်ွက်မှာတက်ဆွဲထားတာဖြစ်ပြီးအခုကာကွယ်ရေးတပ်ဖွဲ့တွေတင်စီလိုက်တဲ့အပေါ်စခန်းဟာအမှတ်တရက်ွက်မှာတက်ဆွဲထားတဲ့စခန်းဖြစ်ပါတယ်။နောက်စခန်းတစ်ခုဖြစ်တဲ့ DO 6နီးကစခန်းကိုတော့ကာကွယ်ရေးအဖွဲ့တွေတင်ပိုက်ဖို့ဆက်လက်စ조사ခဲ့တာဖြစ်ပါတယ်။ညနေပိုင်းမှာတော့ကြာရှိနေတဲ့စစ်တပ်စခန်းတစ်ခုကိုပါထပ်မံတင်စီရမိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုချင်းမီနယ်အတွင်းဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရင်မထုတ်ပြန်သေးသလိုဝင်ရောက်တိုက်ခိုက်နေတဲ့ကာကွယ်ရေးအဖွဲ့တွေဘက်ကလည်းတရင်ထုတ်ပြန်တာမျိုးမရှိသေးပါဘူး။တိုက်ပွဲကြောင့်ရီခေါ်ဒါမျိုးကမြုပ်ခံတွေဟာအိန္ဒိယဘက်ကိုတင်ဆောင်နေရတယ်လို့မြုပ်ခံတွေကအခုလိုပြောပါတယ်
။မင်းညညနေပိုင်းကနေမှမထုတ်ခင်သေးတော့အဲကနေဒီဘက်အိန္ဒိယဘက်မြုပ်ထုတ်ခါနေအဲကနေပြပြီးတော့ဝင်တာပြီးတော့မနေ့ပိုင်းမှာလည်းအများကြီးပဲမနေ့ပိုင်းမှာတော့အကုန်လုံးနေပါအဲ့လိုပဲမြို့ထဲမှာအခုအလုံးမရှိတော့ဘူးမနေ့ပိုင်းမှာဂျက်ဖိုင်တာတစ်စီးရတယ်ကွာပြီးတော့ဘုံတစ်လုံးချဲMI 25ကဒေါ်လာဖြစ်တာ
နိုဝင်ဘာ13ရက်ညနေပိုင်းမှာ MI 35လေယာဉ်နဲ့ဒုတိယအကြိမ်လောက်ရောက်ပစ်ခတ်တာတွေရှိပြီးမြို့ထဲမှာတော့ညနေပိုင်းအထိတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်အခုတိုက်ပွဲကြောင့်အရသာထိခိုက်သေးဆုံးတာတွေရှိနေပေမဲ့အရင်အတွက်အတိအကျကိုတော့ပြောလို့မရသေးဘူးလို့လည်းပြောပါတယ်ရီခေါ်ဒါမျိုးဟာအိန္ဒိယမြန်မာနယ်စပ်မှာရှိပြီးအတိအကျကြတဲ့နယ်စပ်ကိတ်တစ်ခုလည်းဖြစ်ပါတယ်2022ခုနှစ်မတ်လထဲမှာတီယို6နေမှာရှိတဲ့အမှတ်နဲ့စစ်တပ်တပ်စခန်းကိုကာကွယ်ရေးအဖွဲ့တွေတိုက်ခိုက်ခဲ့ပူပါတယ်